င်္ဂလာပါခင်ဗျာကျွန်တော်တန်းလွင်ထွန်းပါမြန်မာနိုင်ငံရဲ့လွတ်လပ်ရေးပြည်သူကကွယ်လွန်သူနိုင်ငံတော်ခေါင်းဆောင်ကြီးတွေကိုဂုဏ်ပြုတဲ့အာဇာနည်နေ့အခမ်းအနားတွေဟာဒီနောက်ပိုင်းနှစ်တွေမှာဆိုလို့ရှိရင်အတော်လေးအကျဉ်းယုံလာတာကိုတွေ့ရပါတယ်တစ်ဖက်ကနှိုင်းရှင်ကြည့်လိုက်သူဆိုလို့ရှိရင်လည်းနေပြည်တော်မှာတပ်မတော်အနေနဲ့ပတ်သက်တဲ့အခမ်းအနားတွေဆိုလို့ရှိရင်ကျတော့အတော်လေးကိုကြီးကြီးကျယ်ကျယ်ဆောင်ရွက်လာတာတွေ့ရပါတယ်ဒီအခြေအနေတွေဟာဘာကြောင့်လဲမြန်မာနိုင်ငံမှာဒီအာဇာနည်ကြီးတွေရဲ့ဂုဏ်သိက္ခာနဲ့အမှတ်တရရှိနေမှုတွေကိုတဖြည်းဖြည်းမိမ့်မိန်သွားလာနေအောင်ဒါဖော်ဆောင်နေတဲ့သဘောကြီးလားဆိုတာကိုကျွန်တော်တို့ဆွေးနွေးကြပါတယ်ဒီကိစ္စတွေကိုဆွေးနွေးဖို့အတွက်ကျွန်တော်နဲ့အတူကျွန်တော်တို့ရဲ့စတူဒီယိုမှာရောက်ရှိနေသူကတော့စာရေးဆရာရုပ်ရှင်ဒါရိုက်တာဦးဝင်းဖေပါအလားတူပဲကျွန်တော်တို့ရဲ့ VOA ထိုင်းနိုင်ငံရုံးမှာရောက်ရှိနေသူကတော့မြန်မာနိုင်ငံလေတပ်မတော်မှအမှုထမ်းခဲ့မှုတဲ့တပ်မတော်သားဟောင်းဦးမြင့်ဝေပါအဲ့တော့ပထမဆုံးအနေနဲ့ကတော့ကျွန်တော်တို့ရဲ့ဒီအာဇာနည်နေ့အခမ်းအနားတွေပေါ့နော်မြန်မာနိုင်ငံမှာဖြစ်နေတဲ့အခုနောက်ပိုင်းစေအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာအာဇာနည်နေ့အခမ်းအနားတွေကတဖြည်းဖြည်းနဲ့အကျဉ်းယုံလာနေတယ်ဆိုတာကိုဆရာအနေနဲ့ရောဒါလေ့လာမိသလားခင်ဗ
ျဒါတွေကလူတော်တော်များများလည်းသတိထားမိကြတာပါပဲကျွန်တော်အနေနဲ့ကတော့ဒါတွေကအကျဉ်းယုံနေဆိုတာတဲ့ဒီနည်းနည်းရည်ရွယ်ချက်ရှိရှိနဲ့မေးမိန်လာအောင်လို့လုပ်နေသလားလို့ကျွန်တော်ဒီလိုတွေ့ပါတယ်ဒါကျွန်တော်အနေနဲ့သက်သက်လည်းမဟုတ်ပါဘူးဒါတွေ့တဲ့လူတွေတော်တော်များပါတယ်ဒီဟာဘယ်ဟာစသလဲဆိုတာတွေလည်းလူတွေသတိထားမိနေကြတာပါပဲကျွန်တော်တို့သတိထားမိတာကတော့ဒီမဆာလာခစ်ပေါ်လီစစ်တပ်ရဲ့ခေါင်းဆောင်ကြီးဗိုလ်ချုပ်ကြီးနေဝင်လက်ထက်ကလေးကဒီကိစ္စတွေစပြီးတော့ပေါ်တယ်လို့ကျွန်တော်ယူဆပါတယ်ဘာလို့တော့ဆိုတော့အဲ့ဒီတော့ကစစ်တပ်အာဏာသိမ်းတဲ့အချိန်ကလေးကဒီကျွန်တော်တို့ဒီအာဇာနည်နေ့နဲ့နီးပြီဆိုလို့ရှိရင်ဗိုလ်ချုပ်ကြီးနေဝင်ဟာပြည်တွင်းဆိုရင်လည်းခရီးဝေးဝေးကိုသွားနေတတ်တယ်ဒါမှမဟုတ်လို့ရှိရင်ပြည်ပကိုသွားနေတတ်တယ်ဘာလို့ဆိုသူအာဇာနည်နေ့ကိုသူရှောင်တဲ့သဘောတရားရှိတယ်ဒါအများသိနေပြီးတော့တော်တော်လေးဟိုလူသိများတဲ့ကိစ္စပါလဲလို့ဆိုတော့ဗိုလ်ချုပ်ကြီးနေဝင်နဲ့ဗိုလ်ချုပ်အောင်ဆန်းနဲ့ကသိပြီးတော့မသိရဘူးဗိုလ်ချုပ်အောင်ဆန်းကဗိုလ်ချုပ်ကြီးနေဝင်ကိုအများကြီးဝေဖန်ခဲ့ဘူးတယ်ပြောရရင်ဆူခဲ့မှုတယ်ပေါ့ဂျင်းငယ်မှုတယ်ပေါ့လေအဲ့ဒီတော့ तू ကတိတ်ပြီးတော့ဟိုစားမဖြစ်ဘူးမဖြစ်တော့က तू အာဏာရလာတဲ့အခါကျတော့အနေနဲ့အမြန်တာကိုမကြိုက်ဘူးသို့တော့အဲ့ဒီတော့ကဒါတွေကိုမှေးမေအောင်လုပ်တာတို့ဘာတို့ပေါ့လေအဲ့ဒီအနေထားတော့မရှိပါဘူးအတော်လေးကိုဟုတ်ကဲ့
ကျွန်တော်တို့အခုအဲ့မဆာလာခေတုံးကပေါ့နော်ကြုံတွေ့ခဲ့ရတာကတော့အထူးသဖြင့်ဒီဆရာပြောသလိုပဲပေါ့နော်ဗိုလ်ချုပ်ကြီးနေဝင်းကအာဇာနည်နေ့ဆိုလို့ရှိရင်တိုင်းပြည်အပြင်ကိုထွက်ရှောင်နေရတော့ဒါတောင်မှပဲမြန်မာနိုင်ငံမှာအာဇာနည်နေ့ဆိုလို့ရှိရင်အာဇာနည်ကုန်းကိုတန်တမန်တွေဖိတ်တယ်နောက်နိုင်ငံတော်ရဲ့ဒီဒုတိယဒါမှမဟုတ်ထိပ်တန်းခေါင်းဆောင်ကြီးတွေတွားပြီးတော့ဟိုလွမ်းသူပန်းခွေချထိမ့်မတ်ပြူတာတွေကာရဝပြူတာတွေရှိခဲ့ပါတယ်အလားတူပဲဟိုလမ်းမတွေပေါ်မှာဆိုလို့ရှိရင်လည်းအော်ဆွဲတာတို့အာဇာနည်နေ့အထိမ့်မတ်တချင်းတွေလွှင့်ပေးတာတွေရှိခဲ့ဘူးပါတယ
်
ဒါပေမဲ့ဒါတွေကအခုဒီစစ်ဆိုးရနောက်ပိုင်းမှာတော့ပို့ပြီးတော့ဟိုတဖြည်းဖြည်းနဲ့ရော့ကြလာရဲဆိုတဲ့သဘောကိုတွေ့ရတယ်လေအဲ့ဒါရင်းနဲ့ပတ်သက်လို့ရောကျွန်တော်တို့ဘန်ကောက်ရုံးမှာရှိနေတဲ့ကိုမြင့်ဝေအနေနဲ့ရောဘယ်လိုမြင်တယ်လဲခင်ဗျအ
ဲဒီကိစ္စမှာဟိုဘိုချိုကြီးတန်းရွှေကဘိုချိုကြီးဆုံးမအောင်ဂျမားရအနာယူပြီးတဲ့နောက်ဘိုချိုတန်းရွှေအနာရလာတဲ့1992ခုနှစ်6လပိုင်းအတွင်းမှာဗမာတပ်မတော်တပ်ခန်းတီးတီးမှာရှိတဲ့ဘုချုပ်ဆန်းနဲ့ဘုချုပ်ကြီးနေဝင်တပ်ပုံတွေအကုန်လုံးကိုတပ်ခန်းတွေဖြုတ်ချဖို့စာပြီးအမိန်ပေးလိုက်တော့အဲ့တော့ဒါတပ်ထင်းမှာတော့ဒီနေရှာရှာတိတိသာသာဒီဘုချုပ်နဲ့ဒီဘုချုပ်ကြီးနေဝင်တို့ရဲ့အမိုင်းတွေကိုဖြောက်ဖြစ်ဖို့သူစာပြီးစူးစမ်းခဲ့တော့တပ်ကန်တိတိမှာဆိုရင်ဟိုလုံးကအာဇာနည်နေ့ဆိုရင်စေပြခန္ဓာတွေလုတ်ပြီးတော့စေနာကြီး30ခုမှာအော်ဆွဲပြီးတော့စစ်သားတွေဒီနေ့ဒီတက်စွာအလေးပြူတာမျိုးတွေလုပ်တယ်။ဒါပေမဲ့ဒီနေ့တက်စကန်သီးသီးမှာတော့ဒါတွေလုံးဝ92ခုနေခဲ့စပြီးတော့မကျင်ပါတော့ဘူးပေါ့။ခုနဆရာဦးဝင်းပြည်ပြောသလိုဒီအာဇာနည်ကုန်းမှာအဲနိုင်ငံတော်အဆင့်တွေတန်တမန်အဆင့်တွေနဲ့အဲ့ဒီကျင်းပတဲ့ခဏတွေတို့အရန်အချင်းချုံပြီးလှုပ်လာကြတာအခုချိန်ကြီးပါပဲ
။ဟိုနောက်တစ်ခုကတော့ဒီအာဇာနည်လို့ပြောလို့ရှိရင်တော့ဒါခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းပေါ့နော်။ဗိုလ်ချုပ်အောင်ဆန်းရဲ့ကဏ္ဍကိုမှေးမင်အောင်လုပ်တယ်ဆိုတော့ဒီလိုပြောဆိုချက်တွေမှာကျွန်တော်တို့မြင်နေရတာကအထူးသဖြင့်ငွေဆက်ကူတွေမှာဆိုလို့ရှိရင်လည်းဗိုလ်ချုပ်အောင်ဆန်းရဲ့ရုပ်ပုံတွေပျောက်ကွယ်သွားတာတွေပါရှိပါတယ်ဆိုတော့ဟိုနိုင်ငံတစ်နိုင်ငံရဲ့ဒါလွတ်လပ်ရေးပြည်သူကနိုင်ငံရဲ့ဒီအကျိုးပေါ့နော်ကိုကျိုးစွန့်ပြီးတော့ဆောင်ရွက်သွားခဲ့တယ်ဒီလိုအာဇာနည်ကြီးတွေ နဲ့ပတ်သက်လို့ဆိုလို့ရှိရင်နိုင်ငံတကာကိုကြည့်မယ်ဆိုလို့ရှိရင်အမေရိကန်မှာဆိုလို့ရှိရင်လည်း George Washington တို့ဟိုပုံရိပ်တွေကအစပေါ့လို့နိုင်ငံတကာမှာဆိုလို့ရှိရင်ဒီငွေစက်ကူတွေမှာအထိမ့်အမှတ်အနေနဲ့တန်ဖိုးထားတယ်အာဇာနည်တွေဒါမှမဟုတ်လို့ရှိရင်လည်းအထိမ့်အမှတ်သူတို့ရဲ့အထိမ့်အမှတ်အခမ်းအနားတွေကိုတခဏတလားကြီးဟိုကျင်းပပြီးတော့ဟိုနောက်လာနောက်သားတွေမှတ်ရနေအောင်လေးစားအတူယူနေအောင်နိုင်အောင်လုပ်ကြတာရှိပါတယ်ဒါကကိုဗမာပြည်မှာကြတော့ဒီအခြေအနေကနေပြီးတော့ဖြည်းဖြည်းနောက်ဆုတ်လာနေရတာလေခင်ဗျ
ဒီချက်ကတော့ရှင်းနေပြလူတွေလည်းတော်တော်လေးကိုတွေးကြတယ်ဟိုဥစားရှိပါတယ်တူတဲ့ဟာတွေရှိပါတယ်ဒီဘက်မှာစေစိုးရဒီ88အရေးခင်ပြီးတဲ့နောက်မှာပေါ့လေစေစိုးရနဲ့ဒီအပြိုင်ဆိုင်ဖြစ်လာတဲ့ဒီနိုင်ငံရေးနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ကိစ္စဒါကတော့ဘုကျုပ်အောင်ဆန်းရဲ့သမီးဖြစ်နေတယ်ဒါသူဒါဒီအပြိုင်ဆိုင်ကိစ္စမှာပေါ့လေဒါသူ့ကိုဒီမေးမိန်အောင်လုပ်ချင်တဲ့အစီအစဉ်ထဲမှာလည်းပါပါတယ်ဘာတော့ကဒီဥစားအာဇာနည်နေ့ဆိုတာကလေတကယ်ဥစည်းဥဆောင်အနေနဲ့ဗိုလ်ချုပ်အောင်ဆန်းကအထိတ်မှရှိတယ်ရှိတော့ကဒီမှာလဲဗိုလ်ချုပ်အောင်ဆန်းသမီးကလေသူတို့ ਨੇ အပြိုင်ဆိုင်ပေါ့လေကျွန်တော်ဆန့်ကျင်ဘက်လို့ပြောစရာမလိုပါဘူးဒါအပြိုင်ဆိုင်လို့ပဲဒီဒေါ်အောင်ဆန်းစုကြည်ရဲ့အခမ်းကဏ္ဍကလေပြည်တွင်းမှာလဲသူကဒီလိုဟိုလူတို့ရဲ့ထောက်ခံမှုအများကြီးရတယ်ပေါ့လေနောက်ပြည်ပမှာလဲသူထောက်ခံမှုအများကြီးရတယ်အဲ့တော့တတ်နိုင်သမျှသူ့ကိုဒီလိုတုံးတောင်းတော့ပေါ့လေသူ့ကိုနည်းနည်းတတ်နိုင်သမျှမေးမယောင်တောင်းမျိုးစင်ကနေလုပ်ဖို့ရှိပါတယ်အဲ့တော့ဒီအာဇာနည်နဲ့ပတ်သက်လို့ဒါလေဒါအချက်တစ်ချက်ဒါလုံးသိနေလို့ယူဆတဲ့အနေဒါလေဒီလိုလည်းပါပါတယ်နောက်တစ်ခုကဒီစစ်တပ်ဒီဥစားပေါ့လေစစ်အာဏာရှင်ကျင့်သုံးနေတာနဲ့ပတ်သက်လို့ပေါ့လေဒီဆန့်ကျင်မဲ့ကိစ္စလူစုလူဝေးစုမဲ့နေရာဆိုတော့ကြိုက်တာမှမဟုတ်ဘဲနဲ့အာဇာနည်နေအာဇာနည်ဂုံးဆိုတာဒါလူစုလူဝေးကစုနိုင်တာပဲစုနိုင်တော့ဒါတွေလည်းမကြိုက်ပါဘူးမကြိုက်တော့အဲ့ဓာတွေကြောင့်လည်းနည်းနည်းပေါ့လေမေးမိန်သွားအောင်အာယော့သွားအောင်လုပ်တဲ့အနေဓာတွေအများကြီးရှိပါတယ
်ဟုတ်ပါတယ
်ဒီလိုပဲမြင်ပါဟို
ကျွန်တော်လေ့လာမိတာကတော့အထူးသဖြင့်မှတ်မိတဲ့ကိစ္စတစ်ခုပေါ့နော်အဲ့ဒါက1989ခုနှစ်ဇူလိုင်လအာဇာနည်နေ့ပေါ့နော်အဲ့ဒါကအဲ့ဒီအချိန်ကဆိုလို့ရှိရင်ဒေါ်အောင်ဆန်းစုကြည်နဲ့NLD ခေါင်းဆောင်တွေ NLD အဖွဲ့ဝင်တွေကအာဇာနည်နေ့ကိုခြိတက်ကြဖို့ဆိုပြီးတော့သူတို့စီစဉ်ထားပါတယ်အဲဒါကလူမှုဆန္ဒဟိုပြရေးဟိုအာဇာနည်တွေကိုဂုံပြုတ်ရင်းနဲ့လူမှုညီညွတ်မှုကိုပြသတဲ့ဆိုတဲ့သဘောပေါ့နော်ဒီကိစ္စမှာမြန်မာစစ်ဆိုးရကတားဆီးမှုဟိုဒီလုပ်မယ်ဆိုတဲ့သတင်းတွေထွက်ပြီးတဲ့နောက်ပိုင်းမှာဒေါ်အောင်ဆန်းစုကြည်လည်းအဲ့ဒီနေရာနေစပြီးတော့ကြေကျုပ်တွေစပြီးတော့ခံခဲ့ရတာပေါ့နော
်ဒါကျွန်တော်တို့ဟိုထင်ရှားတဲ့ကိစ္စတွေပါပဲဒီမေမေအောင်လုတ်တဲ့ကိစ္စကဒီအာဇာနည်နေ့တွေမဟုတ်ပါဘူး။ဂျာနဲ့နေရာတွေတတ်နိုင်သမျှအကြောင်းသားတွေအခမ်းအနားမေမေအောင်လုတ်တာလည်းရှိတာ။သမဲကအဆောက်အဦကိုဒီဖျက်ပြလိုက်တာ၊ဖောက်ခွဲပြလိုက်တာဒါတွေလည်းရှိတာပဲ။အကြောင်းသားတွေငကူကရှိနေတဲ့ဒီတက်ကူနေရာတွေပေါ့လေ။ရန်တက်ကူ၊စေတက်ကူလိုဟာမျိုးနောက်ပြီးတော့ကျွန်တော်တို့ဒီဆက်မှုလုံတက်ကူလိုဟာမျိုးတွေအကုန်လုံးပြန့်ထွက်သွားအောင်လို့လူစုလူဝေးလုတ်လို့မရအောင်လို့ဒါတွေကတော့ဒါတွေလုတ်တာတွေအများကြီးရှိပါတယ်။အဲ့ဒါတွေနဲ့တညီလဲပေါ့လေဒါတွေကဒီလိုလုပ်တယ်လို့အဓိပ္ပာယ်ရှိပါတယ်ဒါနဲ့လူမှုအနေနဲ့ကပြည်သူလူမှုအနေနဲ့ကဒီဟိုးစာကိုအာဇာနည်ပိတ်မှန်ကိုအာဇာနည်နေ့မှာသွားပြီးတော့ခြိတဲ့ကြမယ်အလေးပြုကြမယ်ဆိုလို့ရှိရင်ဒါကဘယ်လိုလုပ်မှာတော့ဒါကိုဘယ်လိုလုပ်တာမှာတော့ဘာဥရင်းနဲ့အရေးယူမှာတော့ဒီကိစ္စကလည်းပြဿနာတော်တော်ကြီးတယ်အဲ့တော့တုံးတောင်းမဲ့လုပ်လို့ရတာဒါကဘယ်နဲ့လုပ်တာမလဲဘုရားရင်မြင်တော်ဘုသွားတယ်လို့ပဲသွားမယ်ဒါလူလူရဲ့အစိပ်ပိုင်းကဒါတက်တက်ဖြစ်တယ
်ဟုတ်ကဲ့အခုပြောလို့ဆိုရင်ဒီမြန်မာနိုင်ငံမှာဒီအခုဒီစစ်အစိုးရလက်ထက်မှာပေါ့နော်အာဇာနည်တွေရဲ့အခမ်းကဏ္ဍကဟိုမေးမိန်လာတယ်လို့ဖြစ်နေပြီပဲတပ်မတော်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ရှိရင်တော့အထူးသဖြင့်မတ်လ29ရက်နေ့တပ်မတော်နေဆိုလို့ရှိရင်နေပြည်တော်မှာအကြီးအကျယ်အခမ်းအနားကြီးတွေလုပ်ပြီးတော့ကျင်းပကြပါတယ်အလားတူပဲဒီတပ်မတော်နေနဲ့ပတ်သက်လို့လှုံ့ဆော်တဲ့ဇာရန်တွေလှုံ့ဆော်တဲ့ဂျင်ညာချက်တွေတပ်မတော်မြင့်တင်ဂုံရောင်မြင့်တင်တဲ့ကိစ္စတွေကလည်းအများကြီးလုံနေတယ်ဆိုတော့အာဇာနည်နေ့ရဲ့အခမ်းအနားမှေးမိန်သွားသလိုပဲစစ်တပ်ရဲ့အခမ်းအနားကိုမြင့်တင်ဖို့အတော်လေးလဲလုံးပန်းနေအောင်တွေ့ရတယ်လေဆိုတော့တပ်မတော်သားဟောင်းတူဖြစ်တဲ့ကိုမြင့်ဝေအနေနဲ့ပေါ့နော်ဒီအာဇာနည်ရဲ့အခမ်းအနားနဲ့ဒီတပ်မတော်ရဲ့အခမ်းအနားနှစ်ခုရှင်ပြီးတော့ဘလို့ဖြစ်တင်တယ်လို့ယူဆတယ်လေခင်ဗျ
ဆန်ဟာပထမဦးဆုံးကတမရော်ရဲ့ဦးစီးချုပ်တမရော်ရဲ့ဖခင်ပဲအဲ့တော့တကယ်တော့ဘူချုပ်ကိုတမရော်ရဲ့ပထမဦးဆုံးဦးစီးချုပ်တမရော်ကိုထူထောင်ခဲ့တဲ့ဖခင်ဘူချုပ်အောင်ဆန်းပေါ်မှာဘူချုပ်သန်းရွှေနဲ့တချို့တချို့တမရော်ကဘူချုပ်တည်ဒီနေ့သစ္စာပေါက်အ မှာတော့တမရောဦးစည်းချုပ်ကိုတစ္ဆာဖောက်တယ်ဖခင်ကိုတစ္ဆာဖောက်တယ်ဒီတမရောကဒီနေ့ဘလောက်ကြီးဟိုတမရောနေအခမ်းအနားယူစစ်တီဒီနေ့ဟိုခြိတက်တဲ့စစ်တီပေါင်းစေရခမ်းနားပါဝင်တာပေါင်းနေခြိပြီးတော့ခြိတက်နေလဲဒီတမရောကြီးကပြည်သူတွေရဲ့မှာရောတကပါလုံးမှာသူများတတိုးကွက်မှာပက်လက်မျောနေတာဒီနေ့စစ်တီတွေထဲမှာအရာရှိတွေကိုနိုင်တော့ကိုကိုအရာရှိလို့မပြောချင်ရတော့တယ်ငါတမရောသားလို့မပြောချင်တဲ့ဘဝကိုရောက်နေအဲ့ဒီအဆောင်ရောင်ခန္ဓာတွေဒီနေ့တမရော်တဲမှာတက်စကန်တီတီမှာဗိုလ်ချုပ်ရဲ့ဟောဘယ်လိုပြောမလဲဗိုလ်ချုပ်ရဲ့တပ်ပုံတွေကိုအရင်ဆုံးပြန်ချိန်ပြီးတော့ကိုတက်ရဲ့ဂုံသိက္ခာကိုတက်တဲမှာအရင်ပြန်တူဆောင်ပါဦးဒါကြောင့်ဆိုဗိုလ်ချုပ်ကဗမာတမရော်အတွက်စစ်တီတော်ကောင်းတယောက်ဖြစ်တယ်တကယ်စံပြတမရော်သားကောင်းကြီးဖြစ်တယ်အဲ့တော့အဲ့ဒီစံပြတမရော်သားကောင်းကြီးကိုဟိုအတူယူပြီးတော့ကျွန်တော်တမရော်သားတွေအကုန်လုံးကလိုက်လာကျင့်သုံးနိုင်တဲ့အခြေအနေကိုဖန်ပြီးတော့မှဒီတမရော်ပြည်သူကလေးစားမယ်တမရော်ပေါ်မှာဂုံယူလာမှပဲတမရော်ကတောက်ပြောင်းမှာအဲ့တော့မှပြည်သူကလည်းချစ်မှာအဲ့တော့အဆောင်ရောင်ကဏ္ဍကြီးစစ်တီပေါ်များစွာပြည်သူတွေပတ်စံတွေအများကြီးတုံပြီးကျင်းပနေလို့လဲတမရော်ရဲ့ဂုံသိက္ခာမြင့်တင်လာမှာမဟုတ်ပါဘူးအ
ဲ့တော့အခုဒီတမရော်ထဲမှာရောအာဇာနည်တွေကိုအလေးပြုနေတော့မယ်တော့မဟုတ်လား
အလေးပြုနေတော့မှတော့ခုနဒုတိယအချက်ဖြစ်တဲ့နေ့စဉ်ဒီဆိုနေရတဲ့တစ္ဆာဒိတ်တန်လေးချက်မှာဗိုလ်ချုပ်အန်ဆန်နဲ့အာဇာနည်အဲခေါင်းဆောင်များနဲ့ကြာဆုံးနေပြီးတော့တပ်မတော်သားများ၏တစ္ဆာကိုစောင့်တည်ယူသေးပါပြီဆိုတဲ့နေရာမှာအခုကကြာဆုံးနေပြီးတော့တပ်မတော်သားများ၏တစ္ဆာကိုစောင့်တည်ယူသေးပါမည်ဆိုပြီးတော့ပါပါလေးဖြစ်သွားတယ်အဲဒီကကျတော့တစ္ဆာဆိုနေတော့လေဟိုကြာဆုံးနေပြီးတော့တပ်မတော်သားလို့ပဲပြောခဲ့တယ်အာဇာနည်ခေါင်းဆောင်များနဲ့စစ်တီများဆိုတဲ့သစ္စာဒေတာလေးချက်ကမင်းမိသွားအဲ့တော့ဒီနေ့လည်းရှိတမရော်သားဒီတကိုနိုင်ကအဝေါ်စရာကောင်းတာ92ခုနှစ်မှာဘုချုပ်တန်းရှည်ရဘုချုပ်ရဲ့ဘုချုပ်ဆန်းရဲ့ပုံကိုတက်စကန်တီတီရဲ့ပယ်ပြတ်ဖို့ကြိုးစားတဲ့အချိန်မှာဘာဖြစ်လို့ဆန့်ကျင်တာလဲဘာဖြစ်လို့မကန့်ကွက်တာလဲမိမိရဲ့တမရော်ဦးစည်းချုပ်တွေကိုတမရော်တိုင်းတမရော်တိုင်းနိုင်ငံတိုင်းမှာအလေးနဲ့ထားတယ်အတိမတ်ပြူပါတယ်မှတ်တမ်းတော့တော့ဘုချုပ်ကထူးခြားတဲ့အာဇာနည်ကောင်းဆောင်တယောက်ဖြစ်တဲ့အတွက်အကြောင်းပူကျုပ်ပုံဖြုတ်ချခိုင်းတာကိုကျွန်တော်တို့တက်မတော်တကူလုံးကငြိမ်သက်နေတာလေ
ဟုတ်ကဲ့နှိုင်းရှင်ပြောရမယ်ဆိုရင်ပေါ့နော်အထူးသဖြင့်ဒီကိုဂျိုးစွန့်အနစ်နာခံသူတွေရဲ့ပုံရိပ်တွေကိုထင်ထင်ရှားရှားပြသလိုက်ခြင်းအပြင်ကိုဂျိုးရှာစီးပွားရှာနေတဲ့ဖြစ်ရက်တွေကိုမိမောင်းထိုးပြသလိုဖြစ်သွားမှဆိုးလို့မြန်အခုလိုဖြစ်ရက်တွေပေါ်နေသလားဆိုတဲ့အတွေ့အကြုံကျွန်တော်မှပေါ်မိပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်လို့ဆရာဝင်းဖေအနေနဲ့မှတ်ချက်လေးတခုလောက်ပေးပါလား
လုတ်တဲ့လုတ်ရက်ဒီမှာကျွန်တော်တို့ဗမာစကားပေါ်ဘုံနဲ့ပေါ်ပေါ့လေအဲ့ဒါနေနေကျွန်တော်လိုရင်းကိုပြောချင်ပါတယ်ဟိုပော့စီလူလူကြောင်ယုံထိုးဆေးအတွက်နဲ့လေးဆိုတာလို့ဒီလုတ်ရက်ဒီပေါ့လေတချိန်ကကောင်းဆောင်ဒီတချိန်ကအာဇာနည်တွေကိုမှေးမိအောင်လုတ်ပြီးတော့ကိုဂုံကိုကိုဖို့မသူတော့ဆိုတာလို့လုတ်တဲ့နေရာမှာအမြမရပဲနဲ့ပေါ့လေအရှုံးထွက်နေတယ်ပြည်သူရဲ့အမြင်ကတော့ဒီလိုဖြစ်နေတယ်ဒီလိုတွေမြင်ကြတယ်ဒီလိုတွေပြောကြတယ်ဒီလိုတွေစိတ်မကောင်းဖြစ်ကြတယ်ပေါ့လေဆိုတဲ့ဟာတွေကိုမြင်ရတယ်ဒါတွေကဟိုတော်တော်အထင်ရှားကျွန်တော်တို့တွေ့နေကြတော့တတိထဲမှာလည်းဒီလိုအထင်ရှားဆွေးနွေးကြတာပြောကြတာကျွန်တော်တို့ကြားနေကြတာပါပဲကျွန်တော်ဒီလိုပဲအမြင်ကိုတင်ပြချင်ပါလေ
ဟုတ်ကဲ့ကျေးဇူးပါပဲဆရာဦးဝင်းဖေခင်ဗျာတန်ခေါက်မှာရှိတဲ့ကိုမြင့်ဝေလည်းကျေးဇူးပါပဲခင်ဗျာ